နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်လာရင်သမရရဲ့ဆုံးဖြတ်ခွင့်အာဏာကိုကန့်သတ်တယ်ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်တက်တမ်းမှာမတင်သွင်းတော့ဘူးလို့အမျိုးရလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြောဆိုလိုက်ပါတယ်။တင်ပြအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်။
ဒီဇင်ဘာ23ရက်နေ့ရက်စွဲနဲ့အမျိုးသားလွတ်တော်မှဖြန့်ဝေခဲ့တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဥပဒေမူကြမ်းကိုအချိန်မလုံလောက်တဲ့အတွက်လက်ရှိလွတ်တော်သက်တမ်းမှာဆက်လက်ဆောင်ရွက်တော့မှာမဟုတ်ဘူးလို့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကဒီကနေ့မနက်ပိုင်းအမျိုးသားလွတ်တော်အစည်းအဝေးအပြီးသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ
်။အဲ့ဒီဥပဒေကနှစ်နှစ်ရှိပြီ။ဒီလွတ်တော်မရောက်နေတာ။နှစ်နှစ်ရှိပြီဆိုဘာလို့မလုပ်ဖြစ်လဲဆိုတဲ့ခါကျတော့ခင်ဗျာဘာတွေထပ်လို့မလဲဆိုမျိုးပေါ့အကောင်အဆွဲ institution ကဒါတော်မြင့်တဲ့ institution ပေါ့ဆိုတော့ဒီ institution တစ်ခုမှာဆိုဥပဒေပြဋ္ဌာန်းချက်ရှိဖို့တော့တင့်တယ်တင့်ပေမဲ့အတွေ့အကြုံမရှိသေးဘူးကြည့်ရဘာတွေထပ်လို့မလဲဆောင်းနေမလို့ဖြစ်တော့နှစ်နှစ်ပြည့်တော့တစ်ခုကချင်းရမရတော့ပေါ့
ကာလုံဥပဒေကြမ်းအရအမျိုးသားလူကြုံရေးကိစ္စနဲ့ပတ်သက်လို့မဲခွဲဆုံးဖြတ်တဲ့အခါမှာသမရကသဘာဝတိနေရာမှာပဲရှိပြီးမဲပေးခွင့်မရတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်ဒီဥပဒေကြမ်းကိုပြည်အောင်စုအစဉ်အနေနဲ့မဟုတ်ပဲလွန်ခဲ့တဲ့တနှစ်ကျော်ကလေးကပြည်ခိုင်ဖြူပါတီအမျိုးသားလွတ်တော်အမတ်ဦးတင်မြကအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကိုပေးပို့ထားတာဖြစ်ပါတယ်။လက်ရှိမှာဦးတင်မြကကျမ်းမာရေးရဆေးဝင်ယူထားပြီးအမျိုးသားလွတ်တော်မှာဒီဥပဒေကြမ်းကိုကိုယ်တိုင်တင်သွင်းနိုင်ခြင်းမရှိတဲ့အချိန်မှာအမျိုးသားလွတ်တော်ယုံကလွတ်တော်အမတ်တွေလေ့လာဖို့ဆိုပြီးရုတ်တရက်ဖြန့်ဝေခဲ့တာမို့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလက်ရှိလွတ်တော်တက်တမ်းမှာမဆောင်ရွက်တော့ဘူးလို့အတိအပြုပြောဆိုလိုက်တာပါ။ကာလုံဥပဒေကြမ်းဟာလွတ်တော်တွေကိုရောက်ရှိနေတာနှစ်နှစ်လောက်ရှိပြီဖြစ်သလိုနောက်လာမယ့်လွတ်တော်တက်တမ်းမှာဆက်ပြီးလှုပ်ချင်ရင်လှုပ်နိုင်အောင်အတွက်ဥပဒေမူကြမ်းပြုစုပေးခဲ့ကြတာဖြစ်တယ်လို့ဦးခင်အောင်မြင့်ကအခုလိုပြောပါတယ
်။ဒါပေမဲ့မူလကျင်တဲ့ပုဂ္ဂိုလ်ကလည်းကျမ်းမာရတော့အခြေအနေစိုးနေ။နောက်ရက်ကလည်းအတိအမရှိတယ်မတင်ပါဘူး။မတင်တော့လဲလုပ်ငန်းလက်ကျန်နေတဲ့နောက်လူတွေလှုပ်ချင်တဲ့လှုပ်လို့ရအောင်မလို့ချင်လည်းမလုပ်နဲ့ပေါ့။ဘာမှမလုပ်ဖြစ်ထားခဲ့မကြီးချက်ပါ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီဟာအစိုးရအဖွဲ့နှင့်နိုင်ငံတော်သမ္မတအထက်မှရှိနေတာမို့ကာလုံဥပဒေကြမ်းကိုလက်ရှိလွတ်တော်သက်တမ်းမှာအတိမပြုတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကဘာမှမထူးခြားဘူးလို့မြန်မာနိုင်ငံရေးလှိလာတုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်ဒီကာလုံဥပဒေကြမ်းဆိုတာတော့အတိပြုသည်ဖြစ်စေအတိမပြုသည်ဖြစ်စေဒီဖွဲ့စည်းပုံအခြေခံဥပဒေအရကာလုံကအစိုးရအဖွဲ့နဲ့သမ္မတရဲ့အထက်မှာရှိနေတဲ့အနေအထားကိုပြောင်းလဲနိုင်မှာမဟုတ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်အမြင်ကတော့အမျိုးသားလွတ်တော်မှာလက်ရှိတက်တန်းတွင်အတိမပြုဖို့ဆုံးဖြတ်ချက်ဟာတိတ်ပြီးထူးခြားတဲ့ဆုံးဖြတ်ချက်လို့တော့ကျွန်တော်ကမမြင်ဘူးဒီကလုံတည်ရှိနေမှုဟာတော့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောမယ်ဆိုရင်သမ္မတနဲ့အစိုးရအဖွဲ့ရဲ့အထက်မှာရှိနေတဲ့အနေအထားမျိုးတွေ့နေရတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီအနေအထားကိုဖွဲ့စည်းပုံအခြေခံဥပဒေမှာနော်ပြင်ဆင်နိုင်ခြင်းမရှိဘူးဆိုရင်တိုင်းပြည်နယ်ပြည်သူလူထုအတွက်အကျိုးပြုနိုင်ခြင်းနည်းတယ်လို့မြင်တယ
်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဥပဒေကြမ်းကိုလက်ရှိလွတ်တော်မှာမတင်တော့ဘူးဆိုပေမဲ့လည်းပြည်ထောင်ဝင်ကြီးဌာနကတင်သွင်းထားတဲ့သမရတူရဲ့တက်တန်းတွင်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အရေးယူတာမျိုးမလုပ်ဖို့ဆိုတဲ့နိုင်ငံတော်သမ္မတတောင်းဝင်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပြည်သူ့လွတ်တော်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်ရှင်။